မကြခင်ရပိုင်ခင်ကျင်းပတော့မယ့်2018ခုနှစ်ကြားပြည့်ရွေးကောက်ပွဲမှာရခိုင်ပြည်နယ်ကအမ်းမဲဆန္ဒနယ်နဲ့ရှမ်းပြည်နယ်ကမိုင်းရှုနယ်ကျေးပြည်မဲဆန္ဒနယ်တွေမှာနိုင်ငံရေးပါတီတွေကြားအကြိတ်အနယ်ရှင်ပြန်ရဖို့ရှိနေပါတယ်။လက်ရှိအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့လည်းအဲ့ဒီဒေသတွေကိုပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေလွှတ်ပြီးနှဲဆက်စည်းရုံးရေးတွေမှာအဖြစ်ကူညီလှုပ်ဆောင်နေသလိုတခြားနိုင်ငံရေးပါတီတွေအနေနဲ့လည်းမဲဆက်စည်းရုံးမှုတွေကိုအင်တိုက်အားတိုက်လှုပ်ဆောင်နေကြပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါလို့ရှင်
။တမိုင်းနယ်လုံးမှာလွတ်တော်ကိုယ်စားလှယ်နေရာလစ်လပ်နေတဲ့လွတ်တော်အသီးသီးအတွက်မဲဆန္ဒနယ်19နေရာမှာ2018ခုနှစ်ဧပြီလ1ရက်နေ့တိုင်းရင်ကြားပြည့်ရွေးကောက်ပွဲကျင်းပတော့မှာပါ။လာမယ့်3ရက်အတွင်းကျင်းပမယ့်ကြားပြည့်ရွေးကောက်ပွဲနဲ့ပတ်သက်လို့လူမှုစိတ်ဝင်စားမှုနည်းတယ်လို့ပြောကြပေမဲ့ရခိုင်ပြည်နယ်ကအမ်းမဲဆန္ဒနယ်နဲ့ရှမ်းပြည်နယ်ကမိုင်းရှုနယ်ကျေးပြည်မဲဆန္ဒနယ်တွေမှာတော့အာဏာရပါတီနဲ့ဒေသခံတိုင်းနာပါတီတွေအကြိမ်နဲ့ရှင်ပြန်ရပွဲရှိနေပါတယ်။လက်ရှိရခိုင်ပြည်နယ်အမ်းမဲဆန္ဒနယ်အတွင်းနိုင်ငံရေးပါတီအသီးသီးရဲ့မဲဆွယ်စည်းရုံးရေးအခြေအနေတွေနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီရဲ့အထွေထွေအတွင်းမှဦးထွန်းအောင်ကျော်ကအခုလိုပြောပြပါတယ
်။ USDP ကလည်း2015ကအစိုးရအာဏာကိုရရှိထားပြီးတော့အမျိုးနယ်မှာနှစ်အတော်များများကိုအခြေခံခိုက်ခိုင်တဲ့ဟိုစီးရုံးနေခဲ့တဲ့ဟိုအခိုင်အမာတည်ဆောက်နေခဲ့တဲ့နယ်မြေဖြစ်ပါတယ်။နောက်တစ်ခုကလည်းဒီ Energy Party ဟာအခုလက်ရှိဟိုအစိုးရအာဏာကိုရရှိထားတဲ့အင်အားတောင်းတဲ့ပါတီကြီးတစ်ခုဖြစ်ပါတယ်။ကျွန်တော်တို့ရခိုင်အမျိုးသားပါတီကတော့ရခိုင်ပြည်နယ်မှာအများဆုံးဒီပြည်ထောင်စုတော်အထက်မှာအများဆုံးအမြင်ရထားတဲ့ပါတီဖြစ်တဲ့အတွက်ဒီပါတီကြီးကိုကြည့်လိုက်လို့ရှိရင်အားရှင်းအားရှင်းတောင်းနဲ့တယောက်တော်တော်လေးကိုအတိုင်ဆိုင်ဖြစ်နေကြတာကိုတွေ့ရတဲ့အတွက်အကျိအနယ်ဒီအမ်ပြုတ်နယ်မှာဟိုအနိုင်ရရှိရေးအတွက်တော်တော်လေးကိုအားလုံးကိုယ်စားဟိုတောင်းနဲ့ဟိုအပြိုင်ဆိုင်မဲ့ဆွေစည်းရုံးရှင်းပြနေကြတာကိုတွေ့ရပါတယ်ခင်ဗျ။
အမေဆန္ဒနယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြည်ထောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီတို့ကလည်းမဲဆွယ်စည်းရုံးမှုတွေအင်တိုက်အားတိုက်လှုပ်ဆောင်နေတာတွေ့ရတယ်လို့ဦးထွန်းအောင်ကျော်ကပြောပြပါတယ
်။ USDP ကလည်းသူတို့ရဲ့ဟိုဝန်ရံသူတွေနဲ့ဒီအတန်းချက်တွေနဲ့လှည့်ပြီးတော့ဟိုအင်အားကြပြီးတော့စည်းရုံးမယ်။ Energy ဆိုရင်လည်းဟိုမကွေးတိုင်းကဝန်ကြီးချုပ်တွေဒေါက်တာအောင်မွန်းကျော်ကိုယ်တိုင်လာပြီးတော့သူတို့ရဲ့တိုင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဒီပြည်နယ်တိုင်းအစီအလီဒီပြည်နယ်လာပြီးတော့မဲဆွေစည်းရုံးဟောပြောတာဒီတွေ့ရတယ်။အဲ့ဒါကြောင့်ဒီအမျိုးနယ်ရဲ့ကြားကြားယူကောက်ကတော်တော်ကြီးကိုတန်ချိန်မှုအင်အားပြည်နယ်လို့ပြောနေပါတယ်ခင်ဗျ
။လုံချုံကြီးအရာစိုးရင်ချက်တွေကိုပြောထားတဲ့ရှမ်းပြည်နယ်မိုင်းရှုနယ်ကျေးတိမြို့နယ်တို့မှာလည်းလက်ရှိအာဏာရ NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်တွားရောက်ပြီးမဲဆွေစည်းရုံးမှုတွေကူညီလှုပ်ဆောင်ပေးနေပါတယ်။ရှမ်းပြည်နယ်မိုင်းရှုမြို့နယ်ကကျေးရွာကြီး၃ခုမှာလုံချုံကြီးအရာရွေးကောက်ပွဲမကျင်းပဘူး။NLD ပါတီရဲ့ကိုယ်စားလှယ်လောင်း2ဦးကကန့်ကွက်ခဲ့တဲ့အပေါ်ရုံချုံကြီးစိတ်ချရမယ့်နေရာတွေကိုမဲယုံတွေပြောင်းရွှေ့ပြီးဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပေးထားပါတယ်။လက်တလုံးမိုင်းရှုမြို့နယ်ရဲ့မဲဆွယ်စည်းရုံးမှုအနေထားနဲ့ပတ်သက်လို့မဲဆွယ်စည်းရုံးရေးကူညီဆောင်ရွက်နေတဲ့ NLD ပါတီကဥလွင်ကိုလက်ကအခုလိုပြောပါတယ
်။အမှန်တကယ်ရရင်တော့ကျွန်တော်တို့စပြီးရောက်တာကအခြေအနေတုန်းကဆိုရင်တော့ဒီစည်းရုံးခတ်တာရဲ့လက်မှတ်ချက်တွေခတ်တာရဲ့လုံချုံကြီးဒီကကျွန်တော်တို့နိုင်နေရတာရေနောက်တစ်ခါဒီမှာဘာသာစကားကတချို့ကြည့်ပါလေဆိုရင်ရှမ်းကလည်းဒီဘာမှပြောလို့မရတာရေပေါ့နော်ဒီလိုဖက်ချဲနေတောင်းပို့လို့ကျွန်တော်တို့ဒီအွန်လိုင်းကသူပြောရရင်တော့ပါတီကြီးတွေပေါ့နော်အွန်လိုင်းအားကမသိပြီးတော့မရှိဘူးလို့ပြောရတယ်ပေါ့စပိုင်းကအနေထားကကျွန်တော်စပြည့်တဲ့အနေထားကဟိုပြောရရင်မိုင်းရှူးတစ်ခုလုံးကရုပ်ောက်ပဲရှိတယ်လို့တော့မထင်ရဘူးအနေထားမျိုးတွေ့ရတယ်အခုတော့ဘယ်လိုပဲပြောတော့ဟိုကျွန်တော်တို့ဒီပါတီရဲ့လှုပ်ရှားမှုတွေကြောင့်မလို့ဒီလူကလည်းရုပ်ောက်ဖွဲ့ကိုစိတ်ဝင်စားမှုတစ်ခေတ်ချင်းစပြီးမြင့်တက်လာပြီ။ဒီနေ့တော့နေသားရပြောရရင်တော့လွတ်တမှုရှိတယ်။ဟိုပါတီကြီးတွေနိုင်မှုဆိုတာကတော့ဟိုဒီတော့လိုမျိုးပါတီတစ်ခုကပဲနိုင်ရဖို့ကြိုးစားတယ်စီးထားတယ်ဆိုတော့မျိုးတော့မဟုတ်ဘူး။အခုချိန်မှာတော့ကျွန်တော်တို့50-50လောက်ကိုဆွဲထားနိုင်ပြီလို့
မကြခင်ကျင်းပတော့မယ့်ကြားပြည့်ရွေးကောက်ပွဲမှာပြည်ခိုင်ရှုပါတီက19နေရာလုံးဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီး NLD ပါတီက18နေရာဝင်ရောက်ရှင်ပြိုင်မှာပါ။ရန်ကုန်တိုင်းအတွင်းမှာတော့2015ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့ပြီးတဲ့နောက်လက်လက်နေတဲ့ကော်မူမဲဆန္ဒနဲ့လူကြီးထူရတဲ့လိုင်းတရားမဲဆန္ဒနေနဲ့ကမာရလာတာချင်းမြနိုင်လိုင်းလမ်းမတော်နဲ့စိတ်ကမ်းမြုံနယ်တွေပါဝင်တဲ့အမျိုးသားလွတ်တော်အမတ်6မဲဆန္ဒနေတို့မှလည်းအကျိတ်အနေရှင်ပြိုင်ရပွဲရှိနေပါသေးရှင်။